လူငယ်ကဒုက္ခနဲ့စခန်းအလုံးမှာတန်ဆူချိုးကာယံမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဟာထိန်းသိမ်းရေးစခန်းတွေမှာချုပ်နှောင်ထားတဲ့ပုံစံမျိုးဖြစ်နေလို့ဒီအစီအစဉ်ကိုရပ်တန့်ဖို့နယူးယောက်အခြေစိုက် HRW လူအခွင့်ရေးစောင့်ကြည့်ရေးဖွဲ့ကမနေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဒုက္ခတွေတွေသွာလာရေးပုံမှုခက်ခဲလာစီမှာဖြစ်လို့အခက်အခဲတွေပိုးပြီးတော့ရင်ဆိုင်လာရမှာကိုဆိုရင်လည်းအကြောင်းကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းကရိုဟင်ဂျာတူကပြောပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးမှာပါရှင်
ဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ပဇာမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ပတ်ပတ်လည်မှာတန်ဆူးကျိုးတွေကာယံပြီးလုံခြုံရေးကင်းစောက်မျှော်စင်တွေတည်ဆောက်ဖို့ဝန်ကြီးချုပ်ရှေ့ခ်ဟာဆီနာကအတိအကျညွှန်ကြားထားကြောင်းပြည်ထောင်စုဝန်ကြီးအဆဒူစမန်ခန်ကစက်တင်ဘာလ26ရက်နေ့မှာကြေညာခဲ့တာပါဒီစီစဉ်ဟာဒုက္ခသည်တွေရဲ့လွတ်လပ်စွာသွားလာခွင့်ကိုချိုးဖောက်ရာရောက်တယ်လို့အင်ကာနေကထုတ်ပြန်တဲ့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးရဲ့ကြေညာချက်မှာဝေဖန်ထားပါတယ်ဒုက္ခတွေကိုအကာအကွယ်ပေးမဲ့စားတန်ဆူးကျိုးခတ်ပြီးထိမ့်သိမ့်ရေးစခန်းလိုထားမဲ့ကိစ္စဟာလက်ခံနိုင်ပွဲမရှိဘူးလို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
် The Bangladesh government is greatly concerned about problems of criminality there is some criminality in any group of a million people there will be
ဒုက္ခတွေစခန်းမှာရပ်စိုးမှုရှိလို့မျိုးတွေရပ်စိုးကိန်းအုပ်စုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့စိုးရိမ်ရမယ်ဆိုတာမှန်ပါတယ်အဲ့ဒီနေရာမှာလည်းရဆွေးပြမှုကျူးလွန်တဲ့သူတွေရှိပါလိမ့်မယ်။မြန်မာပြည်ဆိုရအနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံအတိုင်းဝိုင်းကိုကောင်းမွန်လုံခြုံမှုတွေရှိစေချင်ပါပါ။အခုလိုတိတ်တဲ့ချိန်ကမြန်မာနိုင်ငံကဒုက္ခတွေတွေကသူတို့ရဲ့တဘာဝအရင်းမြစ်တွေကိုတုံးဆွဲနေတာကိုလည်းသူတို့စွန့်ရင်ကြပါလေ။ဒါပေမဲ့ဒုက္ခတွေတွေကိုတန်ဆူးကျိုးတွေခပ်ပြီးလူကြိုးရေးဆောင်တွေနဲ့ထိန်းသိမ်းစကားလိုမျိုးထားမဲ့ကိစ္စကတော့အဖြေမဟုတ်ပါဘူး။အဖြေကတော့ညှဉ်းပန်းရမျိုးမရောက်တဲ့အခြေအနေမျိုးကိုပံ့ပိုးပေးရမှာဖြစ်ပါလေ။
လူတွေကိုလွတ်လပ်စွာသွားလာခွင့်ပေးတာအသက်မွေးဝမ်းကြောင်းခွင့်ပြုတာစတဲ့ကိစ္စရပ်တွေလှုပ်ဆောင်တဲ့လို့ Brad Adams ကပြောပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တန်ဆီးကျိုးကာယံမဲ့အစီအစဉ်ကိုရပ်ဆိုင်ဖို့ HRW အနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းကြောင်းသူကအခုလိုပြောပါတယ
်။ We really urging the Bangladeshi government to change its mind. Don't go down.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ရဲ့စဉ်းစားချက်ကိုပြောင်းလဲဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီလိုင်းကြောင်းကိုမတော်ပါနဲ့။ဒီမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဒေမက်ရီဆော့ဆွေးအနေနဲ့သူတို့ကိုထိမ့်သိမ်းရေးချင်းစခန်းလိုမျိုးမှာထည့်ထားမဲ့လို့ရဟာတကယ်ဆိုးရွားလွန်ပါလေ
။ဒါဆိုရင်ဒီရခိုင်ပြည်နယ်ကနေဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်လာတော့ကလက်ခံခိုလုံဝင့်ပေးထားတဲ့အတွက်ဒီဝင်ကြီးချုပ်ရှေ့ခ်ဟာဆီနာကိုနိုင်ငံတကာကဝိုင်းဝန်းချီးကျူးခဲ့တာဆိုတော့အခုလိုစိတ်ပြောင်းသွားတာဘာကြောင့်လဲလို့မြင်နေရှင့်။
Well, they're very frustrated that we still can the Bangladesh government, and they're very frustrated.
သူတို့လုံးဝစိတ်နှောက်ယှက်ဖြစ်နေတာ။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့စကားပြောပါရယ်။ဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေကိုမြန်မာစစ်တပ်နဲ့မြန်မာအစိုးရကဖန်တီးပေးမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားတာပါ။ဒါပေမဲ့ပြဿနာကမြန်မာဘက်ကဆက်ရတာပါ။ဒီပြဿနာတွေဘင်္ဂလားဒေ့ရှ်မှာတာဝန်မရှိပါဘူး။အဲ့ဒီမှာတည်းနှစ်ဖက်ဖြေရှင်းမရဖြစ်နေပြီးဘင်္ဂလားဒေ့ရှ်ဘက်မြန်မာအစိုးရကဖိအားအမြင့်ဆုံးပေးနိုင်ဖို့ကြိုးစားခဲ့ပါရယ်။ဒါပေမဲ့ပြည်ထနာကမြန်မာအစိုးရကတော့ပြုမဆိုင်ပါဘူး။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ကတရုတ်ထီတောင်သွားခဲ့ပြီးမြန်မာကိုဖိအားပေးဖို့အကူအညီတောင်းခဲ့တာပါ
။စက်တင်ဘာလ၄ရက်နေ့ကဘင်္ဂလားဒေ့ရှ်စစ်တော်ရဲ့အမြဲတမ်းကော်မတီကနေဒုက္ခသည်စခန်းတွေတဝိုက်လုံခြုံရေးအရတန်ဆူးကျိုးတွေကာရင်တိဆောက်ဖို့အကြံပြုခဲ့ပါတယ်။ဒုက္ခသည်စခန်းတွေကတအူးတရောင်းမှအပြင်းမထွက်ရအောင်နဲ့အပြင်ကနေဒုက္ခသည်စခန်းတွေထဲဝင်လို့မရအောင်စားဆီးဖို့ဖြစ်တယ်လို့လည်းလွှတ်တော်ကော်မတီကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အနာပိုင်းတွေဘက်ကဒုက္ခတွေတွေကိုအကြောင်းကြားခြင်းမရှိခဲ့ဘူးလို့ကုတုပလောင်ဒုက္ခတွေစခန်းမှာနေထိုင်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်။ဒါပေမဲ့သတင်းမီဒီယာတွေမှာလည်းကျွန်တော်ဖော်ရတယ်။ဒီမှာသူတို့သတင်းမီဒီယာတွေမှာကြီးတာအတိုင်းပါပဲသူတို့ကဒီမှာအဲ့ဒီစင်စီရကာဖို့ကိစ္စမှာသူတို့အဓိကဘင်္ဂလားဒေ့ရှ်နိုင်ငံစစ်သားတွေကိုစာဝန်ရှာဖွေလိုက်တယ်လို့ကျွန်တော်သိရပါတယ
်။အခုလိုတန်ဆူးကျိုးခတ်တဲ့အစီအစဉ်ဟာဒုက္ခတွေစခန်းတွေထဲမှာနေထိုင်ကြတဲ့မိဘဆွေမျိုးမိသားစုတွေကြားဆက်သွယ်ရေးနဲ့ကျန်းမာရေးလူမှုရေးကိစ္စရပ်တွေမှာအခက်အခဲတွေပိုးပြီးကြုံလာရမယ့်အခြေအနေကိုစိုးရိမ်မိကြောင်းဦးမောင်မောင်ကပြောပါရယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရာဇဝတ်ကျူးလွန်မှုတွေရာဇဝတ်ဂိုင်းတွေပိုးပြီးများလာတဲ့အခြေအနေကိုထိန်းချုပ်ဖို့စက်တင်ဘာလ9ရက်နေ့ကစပြီး 3G နဲ့ 4G အင်တာနက်လိုင်းဝန်ဆောင်မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်တန်ဆီးကျိုးခတ်မဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့စစ်စစ်ပြေးတာဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အသင့်ဖြစ်နေကြောင်းပြောဆိုထားပေမဲ့သူတို့ဌာနေပြန်ရေးအစီအစဉ်မှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာတောင်းဆိုချက်တွေကိုမြန်မာအစိုးရဘက်ကလိုက်လျှောဖို့လိုကြောင်းဒုက္ခသည်တွေဘက်ကလည်းတောင်းဆိုထားပါရဲ့ရှင်။